ညီနာမဟာမိတ်သုံးဘွဲ့ရဲ့10 28စစ်စင်ရေးဟာအခုဆိုရင်ရက်20ရှိလာခဲ့ပြီးတိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေသေးပါဒီကနေ့မှာတော့နောင်ချုံမြို့နယ်အတွင်းမှာမနက်ကနေနေခင်းပိုင်းအထိတိုက်ပွဲတွေပြင်းထန်နေသေးရှိကြောင်း PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံက VOA ကိုပြောပါတယ
်မနက်ကနေခုထိဒီနောင်ချိုးရွှေရောင်ပင်မှာတော့တိုက်ပွဲတော့ပြင်းထန်နေတယ်ဟိုအသေးစိတ်တော့မသိရသေးဘူးအမနေ့ကကကဆိုင်ရဲ့စခန်းလေးခုကိုကျွန်တော်တင်ပြနိုင်တယ်ကျင်းစင်ကမနေ့ဖြစ်တဲ့ပေါ့လေနော်လာရခက်ခဲကြောင့်ဒီနေ့ထုတ်ပြတာပေါ့နော
်တင်းယူခဲ့တဲ့စကန်းနေဟာကွတ်ခိုင်မျိုးနဲ့ရှောက်ဟော်ပြီးသူစစ်စကန်းနဲ့လွဲကန်စစ်ကောင်စီနဲ့ပြီးသူစစ်ပူပေါင်းစစ်စကန်းတန်ရမ်းမျိုးနဲ့ကစစ်ကောင်စီရဲ့ဆိုင်းလျံတပ်စကန်းတို့ပါဝင်ကြောင်းနဲ့ကွတ်ခိုင်မျိုးနဲ့မုံဟွန်နဲ့မုံမော်ပြီးသူစစ်တွေကလည်းလက်နက်ဆက်လက်လာရောက်အနံ့ကြောင်းသတင်းထုတ်ပြပါတယ်ဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီလ14ရက်နေ့ညနေပိုင်းကမူဆယ်မြို့နယ်အနီးလွယ်ကောင်မူတပ်စခန်းကို TNL ကသိမ်းပိုက်လိုက်ကြောင်းဖော်ပြကြပေမဲ့ TNL ပြောရေးဆိုခွင့်ရှိသူကတော့အတိမပြုနိုင်သေးကြောင်းပြောပါတယ်ဒီလ14ရက်နေ့ကတော့နောင်ချုံမြို့နယ်ဂုတ်တွင်းဘက်မှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကလေကြောင်းက3ကြိမ်ပစ်ခတ်ခဲ့ကြောင်းကြောင်မဲအခြေဆိုင်ခမရ900နှစ်ကို TNL ဝင်ရောက်တိုက်ခတ်ခဲ့ကြောင်းညီနောင်မဟာမိတ်ကသတင်းထုတ်ပြန်ထားပါတယ်နောင်ချုံမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေတာရက်တတနှစ်ပတ်ကျော်လာပြီဖြစ်ပါတယ်။ဒီရက်ပိုင်းမှာပဲတီဘောမြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားပြီး TNL ကဘော်ကျိုအနီးကကျင်တီတရားကိုဒီလ12ရက်နေ့မှာဘုံခွဲဖျက်ဆီးခဲ့ပါတယ်။လောလောဆယ်မှာတော့မန္တလေးလားရှိုးပြည်တော်စုလမ်းမကြီးဟာလည်းအသွာအလာရဆိုင်နေသလိုတိုက်ပွဲတွေဇက်တိုက်ဖြစ်နေတာကြောင့်ဒေသခံတွေအခက်အခဲတွေ့နေရတယ်လို့ကြောင်မဲမျိုးကတအူးကပြောပါတယ
်ဖြစ်ဖြစ်တယ်ရောလမ်းတွေကတော့လို့ဟာရှိရတော့လူတို့ကတော့အဲဒီကုန်စည်ပို့ဆောင်ရေးလေးအဲဒုက္ခရောက်တယ်စားရတော့ရေးလေးဝယ်ယူစားပနာစကြည့်တယ်ကုန်စည်စစ်တယ်ပြောလက်မတိုင်လေးရှိနိုင်တဲ့နေရာလို့စစ်တပ်ကလက်မတိုင်လမ်းပြမယ်ဆိုလို့ရှိရင်အချုပ်ရေးပါလေရှောင်ရတယ်လူတို့ကတော့လည်းကြောက်ကြောက်လန့်လန့်နဲ့နေနေရတာပေါ့
ဒေသတွင်းတိုက်ပွဲတွေကြောင့်ကြောင်မဲမျိုးပေါ်နဲ့နောင်ပင်ရွာမှာစစ်ဆောင်ပြည်သူ 2,000 ကျော်လောက်ရောက်ရှိနေတာပါကိုကန့်ဒေတာဘက်ကတိုက်ပွဲအခြေအနေကိုတော့ MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီကြာဝင်းကအခုလိုပြောပါတယ
်ဒီနေ့ကတော့ဒီအခုအချိန်အထိတော့ဒီကိုကန့်ခရံရောက်ဖက်ပိုင်းမော်ထိုက်ဒေတာပေါ့နော်အဲမော်ထိုက်ဒေတာမှာရှိတဲ့တပ်စခန်း3ခုကိုကျွန်တော်တို့တင်ပိုင်နိုင်ခဲ့တယ်ဗျာပြောတော့ဒိန်းနီတို့ဘက်ကလည်းစစ်ကစားမှုတွေတော့လုပ်နေတာပေါ့နော်
ညီနောင်မဟာမိတ်သုံးဘွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့စစ်ရေးအရှင်ဟာပုံမှန်မြင့်တက်လာနေပြီးလောက်ကင်ဒေတာကိုရောက်နိုင်အောင်ဆက်လက်ချစ်တဲ့နေကြောင်းဖော်ပြပါတယ်ဒီလ23ရက်နေ့ကတော့လောက်ကင်မြို့နဲ့ငားမိုင်ကျော်အကွာကပါစင်ကျော်ကိုသိမ်းယူနိုင်ကြောင်း MNDAA ကထုတ်ပြန်ထားပါတယ်ဒီလ23ရက်နေ့မှာပဲကွတ်ခိုင်မြို့နယ်တာမိုးညဲရှိခလာရ113တပ်စခန်းကိုကချင် KIA ကသိမ်းယူခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဒီလ14ရက်နေ့ကရှမ်းမြောက်ဒေတာတာရွှေထံဘက်မှာထိတွေ့တိုက်ပွဲအနေငယ်ရှိကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အသေးစိတ်ထုတ်ပြန်တာတော့မရှိပါဘူးခင်ဗျာ